ရုရှားနိုင်ငံတလွာစနေနေ့ကအတိုက်ခံခေါင်းဆောင်အလက်ရှိနေဗယ်နီကိုထောက်ခံတဲ့ဆန္ဒပြသူယန်နဲ့ချီပြီးအဖမ်းခံရတဲ့အထက်မှာနေဗယ်နီရဲ့ဇနီးဖြစ်သူယူလီယာနေဗယ်နာယာလည်းပါဝင်နေပါတယ်။ယူလီယာကသူ့ကိုဖမ်းသွားခဲ့တဲ့ရဲကားတွေကလည်းသူ့ဖမ်းခံရကြောင်း Instagram မှာတင်ပြီးပြောကြားခဲ့တာပါ။ဆန္ဒပြပွဲတွေဟာတရားမဝင်ဘူးလို့ကြေညာထားပြီးရဲတွေခြေမုံနေတဲ့ကြားကပဲစနေနေ့ကရုရှားနိုင်ငံရဲ့မြို့ကြီး60ကျော်မှာနေဗယ်နီကိုထောက်ခံသူထောင်ပေါင်းများစွာကသူ့ကိုအမြဲဆုံးပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်။မော်စကိုပေါင်းဝင်နိုင်ငံအနှံ့မှာရှိတဲ့သူ့ရဲ့လုပ်ဖို့ကိန်းဘက်တွေကတော့ဆန္ဒပြပွဲမတိုင်ခင်ကတည်းကအဖမ်းခံရတာပါ။အစိတ်ခတ်ခံရတဲ့အတွက်ဂျာမနီမှာဆေးကုသမှုခံယူနေရကလည်းမော်စကိုကိုပြန်ရရောက်ချင်းမှာပဲနေဗယ်နီအဖမ်းခံရတာပါ။နေဗယ်နီကိုဖမ်းဆီးမှုနဲ့ပတ်သက်ပြီးအမေရိကန်နဲ့အနောက်နိုင်ငံတွေကတော့ပြင်းပြင်းထန်ထန်ရှုတ်ချခဲ့တယ်လို့ချင်းချင်မရှိအများဆုံးပြန်ပြီးလွှတ်ပေးဖို့လဲတောင်းဆိုနေကြတာဖြစ်ပါတယ်။